အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နေပါပြီ။ကျွန်မခင်မျိုးသက်ပါ။ကူးစက်ရောဂါပိုးတွေထဲကဗိုင်းရပ်စ်နဲ့ဘက်တီးရီးယားပိုးတွေအကြောင်းဒီတစ်ပတ်မှာပြောပြပေးပါပါ။မြန်မာအပါအဝင်တကဘာလုံးခံစားနေရတဲ့ COVID-19 ကာယရောဂါဖြစ်ပွားစေတဲ့ပိုးဟာဗိုင်းရပ်စ်ပိုးဖြစ်တဲ့အတွက်ဆေးတွေ့ဖို့မလွယ်တာကြောင့်ကာကွယ်ရေးကိုပဲအဓိကဦးစားပေးဖို့ဝိုင်းရဲ့ဆေးပြေနေရှင်ဒေါက်တာတင့်ဆွေက
ယောဂကဗိုင်းရပ်စ်ကြောင့်ဖြစ်တာ။ဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ယောဂပေါင်းမြောက်များစွာရှိပါတယ်။အေးမီနာစိချောင်းဆိုးကစပြီးတော့ပေါ့နော်။ HIV လည်းဗိုင်းရပ်စ်ပေါ့။ကြွနို့လည်းဗိုင်းရပ်စ်ပေါ့။အဲ့တော့ဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ယောဂအလုံးကိုကုသနိုင်တဲ့တနည်းအားဖြင့်တိတိကျကျပြောရင်ဗိုင်းရပ်စ်ကိုသေစေနိုင်တဲ့ဆေးကမ္ဘာမှာအခုထိမရှိပါဘူး။ဒါကြောင့်အခုအသစ်ဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကိုသေစေတဲ့ဆေးဘလောက်ရှာရှာကျွန်တော်တို့တွေ့နိုင်မယ်လို့ကျွန်တော်တော့မထင်ပါဘူး။ဒါကြောင့်ကာကွယ်ရေးဟာအရေးကြီးတယ်ပထမချက်ဖြစ်လာလို့ကုသလာလို့အသေးပြောက်နဲအောင်နဲ့ခံစားရတာနဲအောင်ကုသတဲ့နည်းတွေဆေးတွေတော့ကြိုးစားပြီးရှာနေရပါတယ
်ကုသယောဂါနဲ့ပတ်သက်တဲ့ပိုးတွေအကြောင်းကိုပြောပြပေးပါဆရာ
ကုသယောဂါကိုဖြစ်စေတဲ့ပိုးအမျိုးမျိုးရှိပါတယ်ဘက်တီးရီးယားဆိုတဲ့အကောင်တွေနဲ့ဗိုင်းရပ်ဆိုတဲ့အကောင်တွေကတော့အများဆုံးနှစ်မျိုးပေါ့နော်နောက်ထပ်လည်းရှိသေးတာပေါ့ဟိုမိုပိုးခေါ်တဲ့ဟာတွေကပ်ပါးကောင်ဆိုတဲ့ဟာတွေစသဖြင့်နော်ပိုးအမျိုးမျိုးရှိတယ်အဲ့ဒီထဲမှာဘက်တီးရီးယားဆိုတဲ့ပိုးကတော့ဆေးရှိတယ်လို့ကျွန်တော်တို့ပြောနိုင်ပါတယ်ဒီဗိုင်းရပ်စ်နဲ့ပတ်သက်ရင်တော့ဗိုင်းရပ်စ်ကိုသေစေတဲ့ဆေးကတော့ခုလိမရှိဘူးသို့သောကြက်ငှက်တို့ကိုယ်ကိစ္စတွေ H1N1 ကိစ္စတွေ Swine Flu ဆိုတဲ့ဗိုင်းရပ်စ်တွေပေါ့နော်တချို့ဗိုင်းရပ်စ်ရောဂါတွေအတွက်အသုံးကျနိုင်မဲ့ဆေးတွေတော့ရှိပါတယ်ခင်ဗျာအခုမှဆိုရင်ဟိုတမီဖလူးဆိုတဲ့ဆေးဆိုရင်ဒါကဟို swine flu ကိစ္စ H1N1 ကိစ္စတို့ကရှိတယ်ပေါ့နော်အခုအထိတော့ COVID-19 အတွက်ဆေးမရှိသေးဘူ
းအရင်တော့ဒီ HIV နော် AIDS ရောဂါဖြစ်တဲ့ဆိုရင်လွန်တာ1980ဝန်းကျင်လောက်ကပေါ့နော်ဒါတွေကသူကတည်တံ့ကြတယ်လို့ပဲဒီလူလောကရမှာငါတို့တော့နေရတော့မှာမဟုတ်ဘူးဆိုပြီးတော့အမှန်တမ်းပဲဒီယောဂရှင်တွေအားငယ်ရပါတယ်ဆရာဒါပေမဲ့လို့ပေါ့နော်ဒီ HIV လူနာတွေအခုဆိုလို့ရှင်တက်တန်းစီနေနိုင်တော့ဆေးပြာတွေ့ပါပြီရှင်အခု COVID-19 ဖြစ်တဲ့လူတွေရောဟိုအဲ့လိုမျိုးပေါ့နော်အနေထားများမျှော်လင့်နိုင်ပါလားရှင
်ဖြစ်နိုင်တယ်ဒီကနေ့ကာလမှာ HIV ပိုးတွေ့တဲ့လူနာတိုင်းကို AIDS အထိမဖြစ်အောင်တားဆီးနိုင်တဲ့ဆေးကောင်းကောင်းပေါ်နေပြီတကဘာလုံးမှာလည်းသုံးသွဲနိုင်ပြီတော်တော်များများဆိုရင်ဒါအခမဲ့ဝင်တဲ့အဆင့်တောင်ရောက်ပြီးတော့လူကောင်းနှီးပါပေါ့နေတိုင်းကြတာအဲ့တော့ဆေးပညာရှင်တွေကလည်းအမျိုးမျိုးစ조사နေမှာပါပဲအခုကို COVID-19 နဲ့ပတ်သက်ရင်လည
်းတတ်တယ်ပိုးသက်ဆေးနဲ့ပတ်သက်ပြီးတော့ဘလို့တွေ့ရှိတယ်ဆိုတာလေးအစားပြီးတော့နည်းနည်းရှင်းပြပေးပါဆရာ
ကျွန်တော်တို့လူသားတွေကိုကုသယောဂါတွေကုသခံရတာဟိုးရှေးကလေးရပါမယ်ယဉ်ကျေးမှုကြီးတွေရှားတဲ့ Egypt ပဲဘယ်လုံးတို့အစားတယ်ပေါ့နော်အဲ့ဒီဒေသကလေးကကုသယောဂါတွေရှိခဲ့တယ်ဆေးတွေလည်းအဲ့ဒီဘုံကနီးတွေနဲ့ကုသခဲ့ကြပါတယ်အဲ့တော့အခုလိုဆေးစက်ယုံတွေမရှိသေးတော့သစ်သီးသရွက်တွေပေါ့သစ်ပင်တွေကိုအာကိုပြီးဆေးကုခဲ့ကြရတယ်ပျောက်တဲ့ဟာလည်းပျောက်ပါတယ်ခင်ဗျဒါပေမဲ့လို့ဘဲကနေဘာဓာတ်ကတည်းပျောက်တယ်ဆိုတာကိုအခုလိုသုတေသနမရှိတော့ကျွန်တော်မသိခဲ့ပါဘူးအစားဆုံးသိလာတဲ့ပိုးသေးဆေးဘက်တီးရီးယားသေးဆေးလို့ပြောတာကတော့အမှန်ဆုံးပါပဲခင်ဗျဘက်တီးရီးယားကိုသေတဲ့ဆေးပါအဲ့ဒီဆေးစပေါ်တာက19ရာစုနှစ်စပိုင်းမှာပေါ်လာတာဂျမန်သိပ္ပံမြေကျရှင်တူကသာတွေ့ပါလေအရင်ဆုံးသုံးနိုင်တာကတော့ဟိုကာလာသာယောဂကုသဆေးဦးစပေါ်ပါလေအဲ့ဒီနောက်မှာ1928မှာဒေါက်တာဖလေမင်းကစတွေ့တဲ့ပနစလင်ကြောင့်ကျွန်တော်တို့တစ်ကဘာလုံးမှာဆေးကုတဲ့သမိုင်းကြောင်းမှာအကြီးအကျယ်အားထားစရာကြီးကျွန်တော်တို့တွေ့ခဲ့ပါလေအဲ့ဒီကစပြီးတော့ပတိစီဝါဆေးခေါ်အန်တီဗိုင်ယိုတစ်ကိုကျွန်တော်တို့စပါတယ်ခင်ဗျာဒုတိယကမ္ဘာစစ်အတွင်းမှာအများကြီးထောက်ကူပြုတ်ပါတယ်။မြန်မာနိုင်ငံမှာလည်းဒီတိုင်းပဲခင်ဗျာလွတ်လပ်ရပြီးကျွန်တော်တို့ဆောင်းစပ်ဖြစ်တဲ့ကာလဆေးကြောင်းသားစပ်ဖြစ်တဲ့ကာလဆိုရင်ဒီ antibiotic ခေါ်တဲ့ပဋိဇီဝဆေးတွေဆေးရုံတိုင်းမှာကျွန်တော်တို့ရှိပါတယ
်။ဒီပဋိဇီဝဆေးသုံးနာနဲ့ပတ်သက်ပြီးတော့ပြောပြပေးပါဆရာ
။ဒီပဋိဇီဝဆေးဆိုတာကသက်ရှိအရာတစ်ခုကနေပြီးထုတ်ယူပြီးတော့လူသားတွေပေါ့နော်တိရစ္ဆာန်တွေလည်းပါတယ်။ဒီတခြားသက်ရှိတွေ့ကိုကောင်းစေတဲ့ဆေးကိုပဋိစီဝါစီလို့ခေါ်ပါတယ်။အမ်တမထိရောက်တဲ့စွန့်နေဆိုတော့လည်းပဲသတိထားစရာတွေရှိပါတယ်။အားလုံးနဲ့ဆိုင်တဲ့သတိထားစရာအချက်ကတော့ဆေးရင်တာပေါ့။ဒီကဘာလုံးမှာဖြစ်နေပါတယ်။ ပမာပြင်းနဲ့ဆိုင်နေဆိုငှက်ဖြားဆိုရင်ဆေးရည်နဲ့ငှက်ဖြားတွေထိုင်းနဲ့ကျွန်တော်တို့မှာအကြီးအကျယ်ခံနေရပါတယ
်။ဆိုတော့ဒီဆေးရည်နဲ့ပြဿနာမျိုးမဖြစ်လာအောင်ဘယ်လိုလုပ်တင်ပါလဲဆရာ
။ဆေးရည်နာမဖြစ်အောင်ဆိုရင်တစ်ချက်ကတော့ပฏิစီဝါဆေးတွေကိုစမ်းသပ်ကုသပေးတဲ့ဆရာဝန်ညွှန်မှသုံးရမယ်။ညွှန်တဲ့လောက်သုံးရမယ်။ဘယ်မီလီဂရမ်ဆိုဘယ်မီလီဂရမ်ဘယ်နည်းဆိုဘယ်နည်းမလို့အဖဲကျွန်တော်တို့မသုံးအောင်တော်တော်များများမလိုအပ်တာတွေရှိပါလေ။အေးမီတကွေးဆိုရင်လူတိုင်းနှစ်တိုင်းအများကြီးဖြစ်နေကြ။ဘာပရိစီဝါဆေးမှမလို့ဝင်ဆိုတော့ဘက်တီးရီးယားကြောင့်ဖြစ်တာမဟုတ်ဘူး။90%ခန့်တော့ဗိုင်းရပ်စ်ကြောင့်ဖြစ်တာ
။အဲ့တော့အဓိကဘက်တီးရီးယားနဲ့ဗိုင်းရပ်စ်ကိုခွဲမသိကြတာပေါ့နော်ဆရာ
။ဟုတ်ကဲ့ခင်ဗျာ။ဘက်တီးရီးယားဗိုင်းရပ်စ်ရောနောက်တခြားပိုးရောပေါ့နော်။မှုပိုးပေါ့နော်ဖန်ဂတ်စ်လို့ခေါ်တဲ့ဟာတွေ။သူကသူ့ဆေးနဲ့သူတန်ငောင်းလို့ဆိုတာမျိုးတစ်မျိုးပေါ့ငှက်ဖြားဆိုတာပိုးတစ်မျိုးအဲ့တော့သူပိုးအလိုက်ဆေးကျွန်တော်တို့ရွေးရတယ်အန်တီဘိုင်ယိုတစ်ခေါ်ပฏิစီဝါဆေးကတော့ဘက်တီးရီးယားအတွက်ပဲ
COVID-19 ကဘက်တီးရီးယားကြောင့်ဖြစ်တာမဟုတ်ဘူးဆိုတော့အနားလဲပြီးတော့ဒီဘက်တီးရီးယားအတွက်တောက်နေတယ်ဒီပိုးသက်ဆေးလိုမျိုးမသုံးမိဘူးပေါ့နော်ဆရာ
ဟုတ်ကဲ့အဲ့ဒါတော့အရေးကြီးတယ်ခင်ဗျဒီကိုရိုနာဗိုင်းရပ်စ်ကိုဘယ်အန်တီဘိုင်ယိုတစ်ဘယ်ပฏิစီဝါဆေးနဲ့မှကျွန်တော်တို့မရနိုင်ပါဘူးကိုယ်ကိုယ်ခံအားကောင်းနေအောင်နေတတ်ဖို့လိုပါတယ်ကိုယ်ခံအားကောင်းတော့ဘာလို့မလဲဆိုဆေးတောက်ရတာမဟုတ်ဘူးကိုယ်ခံအားကောင်းတဲ့ဆေးဆိုတော့မရှိဘူးပြည့်ကျွန်တော်တို့ပုံမှန်ပါပဲလူတွေထမင်းနဲ့နဲ့ဆိုထမင်းနဲ့ကိုအာဟာရပြည့်ဝအောင်အာဟာရဆိုတော့လုံလောက်တာနဲ့မျက်တာတာနှစ်ခုပေါ့အပူတွေမလိုဘူးအားသေးတွေမလိုဘူးတကယ်အခြေခံကြတဲ့ကျန်မာရေးအသည့်ပေါ့နော်အာဟာရရနောက်ကလူနေမှုပုံစံမလိုလားဖဲနဲ့ဟောယောဂဖြစ်လို့တဲ့နေရာတွေမသွားတဲ့ဟာမျိုးပေါ့နော်နောက်တခါဟိုချောင်းဆိုးဟိုကိုရိုနာဗိုင်းရပ်စ်မှာပထမအဦးဆုံးကျန်းမာရေးတတိပေးမှာချောင်းဆိုးတဲ့ကိစ္စအဲ့ဒါချောင်းဆိုးရင်ကျွန်တော်တို့ဒီကောင်စီထဲမှာချောင်းဆိုးတဲ့ညီကြီးမှုချောင်းဆိုးတာရောနှာချီတာရောအလေးအကျင့်လုပ်ကြဖို့လိုပါတယ
်ဒေါက်တာတင့်ဆွေရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံဉာဏ်ပညာကဏ္ဍကိုဒီမှာပဲညှနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်